American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီ86ကြိမ်မြောက် Golden Globes ဆုပေးပွဲမှာအကောင်းဆုံး Drama ရုပ်ရှင်ဇာတ်ကားဆုကို Bohemian Rhapsody ရုပ်ရှင်ကားကရရှိသွားပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိနာမည်ကျော်နေတဲ့ British Rock Day Guitar အဖွဲ့ Queen အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ Drama ရုပ်ရှင်ကားအတွက်အကောင်းဆုံးမင်းသားဆုကလည်း Queen Guitarအဖွဲ့ရဲ့ပင်နိုင်အဆိုတော် Freddie Mercury လို့တရုတ်ဆောင်ခဲ့တဲ့ Rami Malek ကရရှိသွားပါတယ်။အကောင်းဆုံးမင်းသမီးဆုကတော့ The Wife ရုပ်ရှင်ကားမှတရုတ်ဆောင်တဲ့ Glenn Close ကရရှိပါတယ်။မင်းသား Bradley Cooper နဲ့ဒီအဆိုတော် Lady Gaga တရုတ်ဆောင်တဲ့ A Star Is Born ရုပ်ရှင်ကအကောင်းဆုံးမင်းသားမင်းသမီး Director ဇာတ်ကားဆုတွေရမယ်လို့ခန့်မှန်းချက်တွေထွက်ခဲ့ပေမဲ့မရခဲ့ပါဘူး။ဟာတာဒါမှမဟုတ်ဂီတအသားပေး Musical Film အတွက်အကောင်းဆုံးရုပ်ရှင်ဆုကိုတော့Green Brook ရုပ်ရှင်ကရရှိပါတယ်။အမေရိကန်မှာလူပြူလူမဲခွဲခြားတဲ့1960ပြည့်နှစ်ပိုင်းကအခြေအနေကိုကြော်ရွခံပြီးတော့တောင်ပိုင်းမြို့တွေကိုလှည့်လည်ဖျော်ဖြေတဲ့ African American ဆန္ဒရဆရာနဲ့သူ့ရဲ့လူပြူရင်မောင်းတို့အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။အာရှတရုတ်ဆောင်တွေအဓိကတရုတ်ဆောင်ကြတဲ့ Crazy Rich Asians ရုပ်ရှင်ကဒီကဏ္ဍမှာစကားတင်ရွေးခံခဲ့ရပေမဲ့ဆုမရခဲ့ပါဘူး။ Golden Globes အဓိကဇာတ်ကောင်မင်းသမီးဆုတွေအတွက်စကားတင်ရွေးခံရသူတွေထဲမှာဒီ Crazy Rich Asian ရုပ်ရှင်တွေကမင်းသမီး Constance Wu ပါဝင်ခဲ့ပြီးတော့ဒါဟာ44နှစ်အတွင်းမှာပထမဆုံးအာရှအမျိုးသမီးတစ်ယောက်စကားတင်ရွေးခံရတာလည်းဖြစ်ပါတယ်။2019ခုနှစ် Golden Globes မှာအကောင်းဆုံး Director ဆုကိုတော့ Roma ရုပ်ရှင်ကိုရိုက်ကူးတဲ့ Alfonso Cuarón ကရရှိသွားပါတယ်။ Hollywood ရုပ်ရှင်လောကမှာလူပြူတွေသာလှောင်မိုးနေတာမဟုတ်ဘဲလူမျိုးအသားအရောင်မျိုးစုံပို့ပြီးတော့နေရာရလာဖို့နဲ့တရုတ်ဆောင်အမျိုးသမီးတွေကလည်းတရုတ်ဆောင်အမျိုးသားတွေဒန်းတူပို့ပြီးတော့အသူအမှတ်ပြုခံရရေးအတွက်ဆုရရှိသူတချို့ကဒီဆုလက်ခံမိန့်ခွန်းမှာထည့်သွင်းပြောကြားတိုက်တွန်းသွားကြပါတယ်။